ဘယ်လာရုစ်နိုင်ငံကိုအစ္စကန်ဒါအဲမိုဘိုင်းပေတင်ဒုံးကြီးစနစ်တွေလာမယ့်လပိုင်းနေ့အတွင်းမှာပေးရမယ့်အကြောင်းရုရှားသမ္မတဗလာဒီမီယာပူတင်ကစနစ်နေ့မှာပြောပါတယ်ရုရှားနိုင်ငံစိန့်ပီတာစဘတ်မှာစနစ်နေ့ကဘယ်လာရုစ်သမ္မတအလက်ဇန်ဒါလူကာချန်ကိုနဲ့ရုရှားခေါင်းဆောင်တို့တွေ့ဆုံခဲ့ကြပါတယ်ဘယ်လာရုစ်နိုင်ငံအနေနဲ့အင်းကြီးချင်းလစ်တိုရီးနီးယားနဲ့ပိုလန်နိုင်ငံတို့ရဲ့ရန်လိုပီထိတ်တိုက်တွေ့ရေးမူဝါဒတွေကိုစိုးရိမ်ချောင်းဘယ်လာရုစ်သမ္မတလူကာရှန်ကိုကရုရှားသမ္မတပူတင်ကိုပြောဆိုခဲ့ပါတယ်။အမေရိကန်ဥဆောင်တဲ့ NATO မဟာမိတ်တွေကဘယ်လာရုစ်နယ်စပ်တွေအနီးမှာနျူကလ িয়ার လက်နက်တွေနဲ့တိုက်ခိုက်မှုတွေဆိုတုံ့နှုတ်ပြောဆိုပြီးဒီတိုက်ခိုက်မှုတွေကိုတုံ့ပြန်နိုင်ရေးကူညီဖို့လဲရုရှားသမ္မတပူတင်ကိုအကူအညီတောင်းပါတယ်။ကီလိုမီတာ900ကျော်ထိပြစ်ခတ်နိုင်တဲ့ Iskander M ဒုံးကျည်စနစ်တွေဟာဆိုရင်ရိုးရိုးထိတ်ဖို့ရောနျူကလ িয়ার ထိတ်ဖို့ပါတည်ဆောက်နိုင်တာဖြစ်ပါတယ်။ယူကရိန်းနိုင်ငံမြောက်ပိုင်းချားနီဟက်ဒေသတွင်ဒန်စနာရွာကိုပြစ်မှတ်ထားပြီးဘယ်လာရုစ်နိုင်ငံတွင်ကလည်းရုရှားတို့ဒုံးကျည်အစင်းနဲ့ဆက်ပြစ်ခတ်ခဲ့တယ်လို့ယူကရိန်းမြောက်ပိုင်းစစ်ထံလာချုပ်ကပြောဆိုခဲ့ပြီးနောက်မှာဘယ်လာရုစ်ကိုဒုံးကျည်စနစ်တွေပြင်းမဲ့တဲ့ထွက်ပေါ်လာတာဖြစ်ပါတယ်။ရေပြင်ကနေယူကရိန်းမြောက်ပိုင်းကိုဒုံးကျည်တွေနဲ့ပစ်ခတ်ခဲ့တယ်ဆိုတာအပြင်ရုရှားတို့က222တာဝေးဘုံးကျဲလေယာဉ်တွေကိုဘယ်လာရုစ်နိုင်ငံတွင်းကနေပထမဆုံးအသုံးပြုခဲ့တယ်ဆိုလဲယူကရိန်းလေတပ်ဌာနချုပ်ကလည်းပြောဆိုထားပါတယ်ရှင်